Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်။ VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ2ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မတင်ပြထိုက်ပါရှင်။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရတရုတ်သွင်းကုန်တွေအပေါ်လောလောဆယ်အမေရိကန်ဘက်ကအခွန်ထပ်မတိုးဖို့သဘောတူထားပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အမေရိကန်သမ္မတဟောင်းဂျော့ချ်ဘုတ်ကိုမနေ့ပြန်ကဆလို့မြို့တော်ဝါရှင်တန်ကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူကာရဝပြုနိုင်ဖို့လွှတ်တော်ခမ်းမမှာထားရှိမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်လေးနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ပို့ရေးကိုအကြိမ်ကြိမ်ကြိုးပမ်းနေမယ့်လက်တွေ့ဖြစ်နိုင်ခြေမရှိသေးဘူးလို့ Coxis စာကကုလတာဝန်ရှိသူကပြောဆိုလိုက်သလိုဒုက္ခသည်တွေကလည်းသူတို့တောင်းဆိုချက်တွေမလိုက်လျောမချင်းပြန်ပို့မဖြစ်နိုင်ဘူးလို့ပြောပါတယ်
အဓိကကျွန်တော်တို့တောင်းဆိုချင်တာသဘောတန်ကျွန်တော်တို့မူလနိုင်ငံစားကော်ရပီပြရမယ်နမဆူရဆရာမနေ့နိုင်မှာကျွန်တော်တို့မူလနိုင်ငံနဲ့တန်ခဲ့တဲ့ဟုတ်စာဖြစ်စီဖိုင်တန်ကွန်ကြီးလို့ကျွန်တော်တို့ကိုပြရမယ်နမကောင်းမှာကျွန်တော်တို့ရေးစီကြလို့
ဘာလူခလီဒုက္ခတဲ့စခန်းကြီးရိုဟင်ဂျာဒုက္ခတဲ့တူလည်းဖြစ်မောင်နှောဒေတာခန့်ကျောင်းဆရာတူလည်းဖြစ်ခဲ့တဲ့ဥမောင်မောင်ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာမူရစ်စီတွေဖမ်းမိတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်ဆမ်မုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။အခုဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တရုတ်သမ္မတရှီနဲ့ညှိနှိုင်းဆောင်ရွက်ရတဲ့အပေါ်မှာဂုဏ်ယူကြောင်းသိကောင်းတဲ့သဘောတူညီချက်ဖြစ်ကြောင်းအမေရိကန်သမ္မတကသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။သွင်းကုန်ခွန်တွေကိုသူ့ဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်တယ်လို့တရုတ်ဘက်ကလည်းသွင်းကုန်ခွန်တွေကိုဖိရှားပေးမယ်အကြောင်းတရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုဝယ်မှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဒေါ်လာ200ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်100ဂိုင်နှုန်းကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောဆိုထားတဲ့25ရာဂိုင်နှုန်းအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားတယ်လို့အင်ဗျူရောကြေညာချက်မှာဖော်ပြပါတယ်။သဘောတူညီချက်မရသေးပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးကွာဟချက်ကိုလျှော့ချနိုင်ရေးအတွက်အမေရိကန်ရဲ့ဆက်မှုထုတ်ကုန်တွေစွန့်အင်စိုက်ပျိုးရေးနဲ့တခြားထုတ်ကုန်ပမာဏအများအပြားဝယ်ဖို့တရုတ်တို့သဘောတူမှာဖြစ်တယ်လို့လည်းအင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်လယ်သမားတွေစီကလယ်ယာထွက်ကုန်တွေကိုတရုတ်ဘက်ကစပီးဝယ်ဖို့သဘောတူကြောင်းလည်းပြောပါတယ်။ဤပညာတွေလွှဲပြောင်းပေးဖို့ဖိအားပေးတာတွေညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ပေးရေးကုန်သွယ်ရေးအတားအဆီးစိုက်ဘာထိုးဖောက်ဝင်ရောက်မှုတွေနဲ့ခိုးယူမှုတွေဝန်ဆောင်မှုနဲ့စီးပွားရေးကဏ္ဍတို့မှာလုံနည်းလုံဟန်တွေပြောင်းလဲရေးစပီးဆွေးနွေးကြဖို့ကိုလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တို့သဘောတူခဲ့တယ်လို့အင်ဂျူရောကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ရကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့်ဇန်နဝါရီလဒါမှမဟုတ်ဖေဖော်ဝါရီလလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာအာဂျင်တီးနားနိုင်ငံက G20 အစည်းအဝေးကိုတက်ရောက်ပြီးသူ့ရဲ့ Air Force One လေယာဉ်နဲ့ပြန်လာစဉ်မှာသတင်းတောက်တွေကိုလေယာဉ်ပေါ်မှာပြောကြားလိုက်တာဖြစ်ပါတယ်။တွေ့ဆုံမှုအတွက်နေရာ၃နေရာကိုစဉ်းစားတာကြောင့်ဒါပေမဲ့ဘယ်နေရာတွေဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။သူနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာဆက်ဆံရေးကောင်းဖို့လေလို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်သူ့အနေနဲ့ကင်ဂျုံအုံးကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့တစ်ချိန်ချိန်မှာဖိတ်ကြားသွားကျင်တယ်လို့လည်းဆိုပါရယ်အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးတို့ဟာပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးတော့သူတို့နှစ်ယောက်ကြားမှာအသေးစိတ်သဘောတူညီချက်ကိုမရခဲ့ကြပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လှုံ့ဆော်သွားဖို့ကိုကတိပြုခဲ့ကြပါတယ်ခင်ဗျာ
ညအမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပယ်ဖျက်မဲ့အကြောင်းလွှတ်တော်ကိုတရားဝင်အကြောင်းကြားစာပေးပို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံ၂၀ရဲ့ G20 ထိပ်သီးဆွေးနွေးပွဲကနေအပြန် Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာပါ။မက္ကဆီကိုကနေဒါတို့နဲ့လက်တလောသဘောတူလက်မှတ်ရေးထိုးထားတဲ့ကုန်သွယ်ရေးသဘောတူညီချက်နဲ့NAFTA ဆက်တင်တက်ရောက်ခဲ့တဲ့1994ခုနှစ်မတိုင်ခင်ကကုန်သွယ်ရေးစီးပွားရေးကိန်းနဲ့အတိုင်းပြန်လည်ကျင့်သုံးမလားဆိုတာကိုလွှတ်တော်ဘက်ကရွေးချယ်လိုက်မယ်လို့သမ္မတထရန့်ကပြောပါတယ်။အခုဇန်နဝါရီလကစလို့အောက်လွှတ်တော်ကိုကြီးစိုးမဲ့ဒီမိုကရက်တစ်ဘက်ကတော့မူရေကိုပဲသဘောတူထားပြီးအသေးစိတ်မှပါတဲ့အခုကုန်သွယ်ရေးသဘောတူညီချက်တစ်အပေါ်မှာအတော်လေးတန်တရားရှိနေကြပါတယ်။အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်လာမယ်လို့ခန့်မှန်းထားကြတဲ့လွှတ်တော်အမနန်စီဖလိုစီကတော့အခုကုန်သွယ်ရေးသဘောတူညီချက်ကအလုတ်သမားတွေနဲ့တဘာဝပတ်ဝန်းကျင်အကာအကွယ်ပေးရမှာပါတာကြောင့်မပြည့်စုံသေးဘူးလို့ပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဟောင်း George H.W. Bush ကွယ်လွန်သွားတဲ့အတွက်သူ့အနေနဲ့အစိုးရအသုံးစရိတ်ကိုလည်းနှစ်ပတ်ထပ်တိုးဖို့ကိစ္စကိုသဘောတူနိုင်မယ်ရှိတယ်လို့အမေရိကန်သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့သမ္မတဟောင်း George Bush ကိုဂုဏ်ပြုတဲ့ဇာပနာအခမ်းအနားကိုအခုတစ်ပတ်အတွင်းမှာကျင်းပပြုလုပ်ဖို့ရှိနေတဲ့အတွက်လွှတ်တော်ခေါင်းဆောင်တွေကသူ့ကိုအသုံးစိတ်တိုးပေးဖို့တောင်းဆိုခဲ့တယ်လို့သမ္မတထရန့်ကပြောပါတယ်။သူအနေနဲ့ဒီကိစ္စကိုလုံးဝစဉ်းစားသွားမှာဖြစ်ပြီးတော့ပြီးနိုင်တယ်လို့လည်းပြောပါတယ်။အရင်းနှီးနိုင်ငံမှာကျင်းပနေတဲ့ G20 အစည်းအဝေးတက်ရောက်ပြီးပြန်လာစဉ်မှာသမ္မတထရန့်ကသူ့ရဲ့ Air Force One လေယာဉ်ပေါ်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ဒီသတင်းပတ်အကုန်ဒဇမ9ရက်နေ့ပြီးရင်တော့အစိုးရလုပ်ငန်းတွေအတွက်အသုံးစိတ်တွေကုန်မှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့တင်းငွေတွင်ညနေချင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အသက်94နှစ်အရွယ်ပြီးခဲ့တဲ့တောက်ကြနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ဇာပနအခမ်းအနားအစီအစဉ်အသေးစိတ်ကိုမိသားစုကစီစဉ်တာလို့ကာကွယ်ရေးဝန်ကြီးဌာနကမနေ့စနေနေ့မှာပြောပါတယ်1989ခုနှစ်ကနေ1993ခုနှစ်အတွင်းအမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့သမ္မတ Bush ကိုလာမယ့်ဗုဒ္ဓနေ့မှာ Washington DC က National Cathedral ဖျားเจ้าမှာနိုင်ငံတော်ဇာပနာကျင်းပမှာဖြစ်ပြီးကြာသာပတိနေ့မှာတော့ Texas ပြည်နယ်ကသူ့ရဲ့စာကြည့်ထိုက်ဝင်မှာတကြိုမှာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာမြို့တော် Washington ကိုကွယ်လွန်သူသမ္မတ Hong Bush ရဲ့ရုပ်အလောင်းကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူဂရဝပြုနိုင်ဖို့လွတ်တော်ခမဆောင်ကြီးမှာဗုဒ္ဓနေ့မနေ့ပိုင်းအထိထားရှိမှာဖြစ်ပါတယ်။အခမ်းအနားကိုတော့တနင်္လာနေ့ညနေ 9:00 မှာစဖို့စီစဉ်ထားပါတယ်။လွတ်တော်ခမဆောင်ကြီးထဲမှာထားရှိမဲ့ကွယ်လွန်သူသမ္မတဟောင်း George H.W. Bush ကိုတော့တနင်္လာနေ့ညနေ 9:00 ခွဲကနေဗုဒ္ဓနေ့မနေ့ 9:00 အထိအများပြည်သူလာရောက်ဂရဝပြုနိုင်မှာလည်းဖြစ်ပါတယ်။သမ္မတဟောင်းရဲ့ဇာပနအခမ်းအနားကိုသမ္မတဒေါ်နယ်ထရန့်တက်ရောက်မယ်လို့လည်းအင်ပီရောကမနေ့စနေနေ့မှာကြေညာပါတယ်။ဇာပနအခမ်းအနားကျင်းပမဲ့ဗုဒ္ဓဟူးနေ့ကိုတနိုင်ငံလုံးကြေကွဲဝမ်းနည်းဖွဲ့နေ့အဖြစ်သတ်မှတ်တဲ့အကြောင်းလဲအင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ကွယ်လွန်သူသမ္မတဟောင်းကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်သမ္မတအင်ဒိုမှာတော့အလံကိုတိုင်တဝက်လျှော့ချလွှင့်ထူထားပါတယ်ရှင်။
ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ဟာပြည်သူ့ဝန်ကြီးချုပ်ပြည်ထောင်ဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပါတယ်။ပြည်သူ့နိုင်ငံပါရစ်ရို့အပါအဝင်နိုင်ငံတော်မှသတင်းသုံးပတ်ဆက်တိုက်ဆန္ဒပြနေကြတဲ့အကောင်အညီအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်ဆုံးကင်တယ်ဖြည့်ရှင်းမလဲဆိုတာကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာဖြစ်ပါတယ်။ပါရစ်ရို့မှာစနေနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေကပတင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရဲခဲကြသလို Ugly Crime အထိမ်းအမှတ်မဦးကြီးကိုလည်းစီးရီနဲ့မှုတ်ခဲ့ကြတာကြောင့်အတ္တိယုံအတွင်လို့ဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပါရစ်မြို့မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုလည်းဖြစ်လာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေမိရှုခံရတာ၊လမ်းသွားလမ်းလာတွေနဲ့တရင်တော့တွေကိုချင်းကြောက်ခံရတာအပါအဝင် Act Crime ကိုစီးရီနဲ့မှုတ်သွားတာဟာမှန်ကန်တဲ့လုပ်ရည်တွေမဟုတ်ဘူးလို့သမ္မတမိုက်ခရွန်ကပြောပါတယ်။ စနေနေ့ကပဲရစ်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်ပါဝင်133ယောက်တန်ရာရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ပဲရစ်ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့ကပဲရစ်မြို့မှာလူပေါင်း500,000အပါဝင်နိုင်ငံတော်ဆန္ဒပြတဲ့သူ36,000လောက်ရှိတယ်လို့လည်းပြည်သူ့ဝန်ကြီးချုပ်ကပြောပါတယ်။ငင်းညာစွာဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အစိုးရပြောခွင့်ရကတိုက်တွန်းထားပါတယ်။ပြည်ထောင်စုတော်မှာလက်စီအပါဝင်အခွန်လေးတိုးမြင့်ကောက်ခံလာတာကိုမချေနှက်လို့ဆန္ဒပြပွဲတွေဖြစ်နေတာဖြစ်ပါတယ်ခင်ဗျာ
။မက္ဆီကိုသမ္မတအဖြစ်အန်ဒရီမန်နျူအယ်လိုပက်ဆိုဗရာဒိုမနေ့စနေနေ့ကကျန်းသစ်စာချိန်ဆိုပါတယ်။မက္ဆီကိုနိုင်ငံပြည်လဲရှင်သန်မှုရဲ့အတားအဆီးဖြစ်တဲ့အာဂရီလိုက်စားမှုတွေနဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်မှာဖြစ်တာကြောင့်ဒီကိစ္စကလွဲလို့အသွင်ကူးပြောင်းရင်းမှာငင်းချမ်းပြီးအစည်းအဝေးတကျဖြစ်ဖို့သမ္မတကကျန်းသစ်စာကျင်းဆိုပွဲမင်္ဂုံးမှာကြေပြုပြောဆိုသွားပါတယ်။ပြီးခဲ့တဲ့ဇူလိုင်လသူ့ရွေးကောက်ခံရပြီးနောက်ပိုင်းမက္ဆီကိုဈေးကွက်ထိုးချနေပေမဲ့လည်းမက္ဆီကိုနိုင်ငံဟာယင်းညှိနှိုင်မှုတွေအတွက်နေရာကောင်းဖြစ်တယ်ဆိုတာကိုလည်းသမ္မတကအပြေပြောဆိုသွားပါတယ်။နိုင်ငံတကာယင်းညှိနှိုင်သူတွေဘေးကင်းလုံခြုံမှုရှိပြီးအကျိုးအမြတ်များများရစေမယ့်အခြေအနေမျိုးတွေဖန်တီးပေးဖို့ကြေပြုတဲ့အကြောင်းလည်းသမ္မတအသက်ကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပိုကောင်းဖို့လဲမက္ဆီကိုသမ္မတတဲ့လိုပက်ဆိုဘရာဒိုကကျန်းသစ်စာကျင်းဆိုပွဲအခမ်းအနားမှာပြောဆိုသွားပါတယ်။ကျန်းသစ်စာကျင်းဆိုပွဲပြီးမှာတော့သမ္မတကမြို့တော်မက္ဆီကိုစီးတီကလော့စ်ပီနော့စ်သမ္မတအင်ဒိုကိုအများပြည်သူလေ့လာနိုင်အောင်ဖွင့်လှစ်ပေးခဲ့ပါတယ်။1930ပြည်လွန်နှစ်တွေအတွင်းဒီအင်ဒိုကိုစတဲ့ဆောက်လုပ်ခြင်းကလေးကအများပြည်သူကြီးရှုခွင့်မရခဲ့ပါဘူး။ဒီအဆောက်အဝင်းထဲမှာသမ္မတအဆက်ဆက်အိမ်တွေစောက်ခဲ့ပါတယ်။ခံကဏနာပြင်ဆင်ထားတဲ့ဒီအိမ်ယာဝင်းကိုအခုတော့ယဉ်ကျေးမှုစင်တာအဖြစ်အသုံးပြုမယ်လို့လည်းသမ္မတအသက်ကပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာနိုင်ငံတော်စန့်ကျင်အလုံဆောင်မှုပြည်သူပိုင်းပစ္စည်းဖျက်ဆီးမှုတွေကြောင့်ထိန်းသိမ်းထားတဲ့အစိုးရအစ္စလာမ်ရဲ့ဝါဒီခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတက်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာကိုစော်ကားမှုနဲ့တရားချမှတ်ခံထားသူခရစ်ယာန်အမျိုးသမီးတူကိုတရားရုံးချုပ်ကတရားစီရင်လွှတ်ပေးခဲ့လို့နိုင်ငံတော်စန့်ကျင်ကန့်ကွက်မှုတွေဖြစ်ခဲ့ရတာကနေဒီလိုဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီအကြမ်းဖက်ဆန္ဒပြမှုကိုဘာသာရေးအုပ်စုတစ်စုတည်းနဲ့စတင်ဖွဲ့စည်းခဲ့တဲ့ TLP ခေါ်တရီအီလဘိုက်ပါကစ္စတန်နိုင်ငံရေးပါတီကစီယုံစီစဉ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ပို့ရေးအချိန်ငင်ကြိုးပမ်းခဲ့ကြပေမဲ့လက်တွေ့ဖြစ်နိုင်ခြေမရှိဘူးလို့ Cox's ကစားကအခုလတာဝန်ရှိသူကပြောဆိုလိုက်ချိန်မှာပဲဒုက္ခသည်စခန်းနေရိုဟင်ဂျာတွေကလည်းမြန်မာအစိုးရကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အပါအဝင်အခြေခံလူ့ခွင့်ရေးဆိုင်ရာသူတို့တောင်းဆိုချက်တွေမလိုက်လျောမချင်းပြန်ဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်လက်တလောဒုက္ခသည်စခန်းတွင်ဆောင်ရွက်ပေးနေတဲ့ဒုက္ခသည်အတိမတ်ပြု UN ကပြားထဲမှာရိုဟင်ဂျာဆိုတဲ့အမည်နာမကိုထည့်သွင်းပေးဖို့နဲ့သူတို့ရဲ့ချက်လက်တွေကိုသူတို့ကိုယ်တိုင်ရဲ့ခွင့်ပြုချက်မရှိဘဲတဆင့်လွှဲပြောင်းပေးရတာမျိုးမလုပ်ဖို့ကိုလည်းဒုက္ခသည်တွေဘက်ကအရေးတကြီးတောင်းဆိုနေကြရပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေကိုမတ်စုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့အစိုးရတပ်စခန်းတွေနဲ့နေသားဆောင်တပ်စခန်းတွေကိုအင်အားသုံးအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆိုရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံခဲ့ကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးနဲ့ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကိုအစဉ်နှစ်ဖြစ်အောင်စနစ်တကျဆောင်ရွက်ထားပါတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လို့အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်ပို့နိုင်ရေးအတွက် UNHCR UNDP နဲ့မြန်မာအစိုးရတို့ကြားအချိန်ချင်းကြိုးပမ်းခဲ့ပေမဲ့လို့လက်တွေ့ဖြစ်နိုင်ခြေမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာရှိတဲ့အကြီးအကဲကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူး Miss Sambu Rispiga ပြောဆိုခဲ့ပါတယ် Rohingya ဒုက္ခ သည်တွေ ဘက်က လည်း မြန်မာ အစိုးရ ကို သူတို့ ဘက်က လူလား တောင်း ဆို ချက် တွေ ကို မလိုက် ရော မပေး မချင်း ပြန် ဖို့ အခြေအနေ မရှိဘူး လို့ ပြော ပါတယ် ဒန်ထိုလီ ဒုက္ခ သည် စခန်း အမှတ် 15 နေ Rohingya ဒုက္ခ သည် တူ ဖြစ် တဲ့ ဥမောင် ကျော်မင်း က လည်း သူတို့ အတွက် အခြေခံ လူ အခွင့်အရေး လုံခြုံရေး အာမခံ ချက် နဲ့ နိုင်ငံသား အခွင့်အရေး အပြည့်အဝ မပေး မချင်း နေရက် ပြန် ဖို့ က စိုးရိမ် မှု တွေ ရှိ နေ တော့ မှာပဲ လို့ ပြော ပြပါတယ်
ကျွန်တော် အဓိက က တော့ ကျွန်တော် ရဲ့ ethnicity ပေါ် မြန်မာ နိုင်ငံ မှာ အခွင့် အရေး ဟူတယ် မြန်မာ ဟို ethnicity ပေါ် မူတယ် နေရက် တော့ ကျွန်တော်တို့
Bangladesh calls the Zani, Palukali Doka the Sakani, Rohingya Doka that Ulepi, Mono de Dakan, Chansi at Upeke, Uma Mangale, Niaku Biala Jame through a Dwe, Nia Yini Mapialenia Chabida, a jump at the Kamuri, Dwe, Social Nina Muri Dwe, Diamia Damuri, Luani de Jau, a Suya go through down to Tararigu, Layopi Mesu, Yamu de Mabe, Lubioare.
Bangladesh
ဒုက္ခ သည် စခန်း ထဲမှာ စားမျက် ရိတ်ခါ နေစရာ အခက်အခဲ တွေ နဲ့ ရင်ဆိုင် နေ ကြရ ပေမဲ့လို အဖြစ်ဆိုး တွေ နဲ့ ရင်ဆိုင် ခဲ့ ကြရ တဲ့ Rohingya ဒုက္ခ သည် တွေ ဘက် ကတော့ သူတို့ကို နေရက် ရင်း ကို ပြန် ပို့ဖို့ အရေး စိုးရိမ် မှု တွေ ရှိ နေ ကြတော့ မယ် ဖြစ် ပါတယ် ရှင်
မဆုမွန် စုစည်း တင်ပြ ခဲ့ တာ ပါ အခုဆက်ပြီး ထိုင်း မြန်မာ နယ်စပ် မှာ မှုရစီ တွေ ဖမ်း မိ တဲ့ အကြောင်း သတင်း လွှာ ကို တင်ဆက် ပေး ပါမယ် ထိုင်း မြန်မာ နယ်စပ် ချင်းရိုင် ခရိုင် တွေ လူငယ် မှုရစ် ကိုင်း တွေ က တဲ လာ တဲ့ ထိုင်း ဘတ် ငွေ တန်း 2000 ကျော် တက်မှု ရှိ တဲ့ စိတ် ကြွ စီး တွေ နဲ့ Ice လို့ ခေါ်တဲ့ မူရစ်ဆေးဝါး ကီလို 600 လောက်ကို ဖမ်းဆီး နိုင် ခဲ့ကြောင်း ထိုင်း ရဲတပ်ဖွဲ့က သတင်းစာ ရှင်းလင်း ခဲ့ ပါတယ် မအေးမ သတင်း ပေးပို့ ထားတာ ပါ
ထိုင်း ရဲတပ်ဖွဲ့ရဲ့ ဒုရဲချုပ် ချလန်ကရက် စီဝရခန် နဲ့ အတူ ထိုင်း မြောက်ပိုင်း လမ်းပန်းခရိုင် အုပ်ချုပ်ရေးမှု စစ်တပ် နဲ့ မူရစ်ဆေးဝါး နှိမ်နင်းရေး တပ်ဖွဲ့ ပူးတွဲ လုပ်တဲ့ သတင်းစာ ရှင်းလင်းပွဲကို ဒီဇင်ဘာလ 1 ရက်နေ့ မှာ ပြုလုပ် ခဲ့တာ ပါ ဖမ်းဆီး မိတဲ့ စိတ်ကြွဆေးပြား အရေအတွက်ကတော့ 4,800 နဲ့ Ice look or a muy sewa, kilo chorane do, nine mama tanana lepa, kai sound hare lungerigo, pamige jow, tie yet up for a two year joke, chelangreka, yosu dobare.
I found my own time, two, three, and ten for you, but you go to
ဒီစီဝါတေလာတဲ့တရခန်ထိုင်းနိုင်ငံသားလေးဦးဟာဖမ်းမိသမျှအသက်ငယ်ဆုံးအသက်16နှစ်16နှစ်တာရှိသေးတယ်လူငယ်လေးတွေဖြစ်နေတယ်လို့လဲဆိုပါတယ်ထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ဘိုဟိုယိုတင်အဝေးတီလမ်းမရဲ့စစ်စေးရေးဂိတ်မှာနိုဝင်ဘာလ3ရက်နေ့တောက်ကြနေကြတာစစ်စေးရေးအရာရှိတဦးတည်းသာရှိနေခြင်းစစ်ကတားငယ်နှစ်စီးနဲ့ လူငယ်လေးဦးဟာရဲခဲကိုဖျက်မှန်းပြီးပြေးခဲ့တာလို့ဆိုပါတယ်။တာဝန်ကျရဲအရာရှိကအရေးပေါ်သတင်းပေးပို့ခဲ့တာကြောင့်နယ်မြေအတွင်းမှာရဲတပ်ဖွဲ့ဝင်တွေဟာကားနှစ်စီးကိုပိတ်ဆို့ပြီးတော့ဖမ်းဆီးနိုင်ခဲ့တာပါ။သတင်းစာရှင်းလင်းပွဲမှာတော့သူရဲချုပ်ကဘူးရစ်ကုံတယ်ရီအနေနဲ့အသက်မပြည့်သေးတဲ့လူငယ်တွေကိုတုံးပြီးစိတ်ကြွဆေးတွေကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဖျ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Dame, artificial intelligence lo kore, aziwa atinyan to nipinyaha, anagaku, myo ye, sekuyen, tepan, wetu to kuma hotobe, lureye nesin bawama letri pilababi, computer go chi kane aziwa atinyanga, lureye bawari go belu pompo pianlebi, anagaku belu pianleri posam lamnes rago, didrimba plug in a sinsima, vioe drinda jessasman uniga timpia tarago, kuyananga piopia pigmawa.
Artificial intelligence, Lurati Twenty Athena, Atamari Athena, and the Corre, Aziwa Athena, the Nivina Ha. So now Lutomimaya Warigo, Pianari, Pisibi, Norobalu Kidare, Paris Shapu Lila Tishure, Pien, Paris Sadle, Sure Pomale, Josari Silanivare. Lemme Alemian Chipo, Tuta Lani, and Nivinariga, Chicken Charret, Migonile, Topolani, Microsoft Community, Uzan Shini, Brad Smith Cup, Yavare.
Just as no person and no government and no company should be above the law. No technology should be above the law either. We're going to have to create.
Uri Tama, Baduma, Be Suyagama, Be Gomi Mamshi Denlu, Be Nipina Mamalem Shidemo. Throwing in a Lena Ame, Jenwe Simeon Siganine, Uri Rigo, Panitabu Lumelujan Tene, Dama Lumu Taiwan inine, Di Nipinago Bama, don't be Mesrago, Sumpianemawa.
Luya Dinian, Shinlani, and Emia, Di Aziwa Dinian, don't Nipinarego, Jampawara, Taipei, Kalon Sayangamo Kamamu Taipei.
A lot of the most recent advances in immunotherapy, for example, in the world of cancer treatment,
Total Muriga, Lokan, Ziga Male, Pianle, Pila Nibi, Johnny Mudemishi, Lodomari, Tata, Pubido Kagazima, Chedero, Duga, Jobare.
If you go through a drive through for a fast food restaurant, you basically have a human being, an employee who's just listening to what you say.
Ledgu, Myanmar, Saluyare, fast food, Sadao Sanigu, Gabalani, Wede Kama, Kusuroshi, Microfongani, Gu Maragu, Ludiaga Natambio, Kumidarego, Tablo, Malabare. Dame Laming Anilo Maro, Enyama, Dilumi Lupi Nida Dudia, Sa, Kumara Guticha Nale, Bido, Mabime, Kumidari Yola, Melucino Tine.
Dingle Loda in Azu, Chigan Lua Chakara, Ketema, Sigo, Tota Naimu, Janimu Tedigo, Lila Dau, Chidelo, Brad Smith Cup, Yawari, Mia.
Goyanai Machine. A good set Bido, Dinyani Bang CZ, and now Sundrin La Pija Maga. American Pianzu, San Francisco, Muma, Coffee to Quello Yanine Niari, Miaji Shibare, Tabi Mekuna Song Tolare, Sainted Mugaro, Espresso Ne, Cappuccino Coffee Rego, Sayo Diga Piobiaba, Michelle Quinn Gurain, Toya Lila, Drimbo, Tarago, Nalanga, Jimpia Pitavare.
Lamega Coffee Saint Kuma, Tawun Pitare, Sayo Gli Robin Ha, Cappuccino Coffee to Quego, Minipa and Drim Piobi Namare. Come for the robot, stay for the coffee, sore, cafe ex coffee sanya samugaro, sayo sigola yen, coffee taujaya aung lo tigbe ya bare. Tisaima, sayo gli robin alo lo bare. Robin ha pero mama bin mandalo, kanada piole anam yuau, nabi, americano coffee emusa gole, tamatare ni dang, a ticha piobe naimare. Cafe ex ye longa yashicho, Cynthia yonga akulu piobare.
always going to use exactly the same quantity of bean, the same.
ဒီရည်သွင်းပြီးပြောင်းတဲ့ coffee စီရီကိုအမြဲတုံးတဲ့အပြင် coffee ဖြော်ဖို့လိုတဲ့ရည်နဲ့နှုတ်ကိုလည်းသတ်မှတ်ထားတဲ့အချိုးနဲ့ပဲအမြဲတမ်းအသုံးပြုသွားမှာပါ။ coffee ရဲ့အပူချိန်နဲ့အမြဲတမ်းအတူတူပဲဖြစ်နေပါလိမ့်မယ်။
ကော်ဖီဖြော်ရောင်းနေတဲ့ဟော်ရီဆေးုပ်ကလေးဟာပိုက်ဆံထည့်လိုက်ရင်စားစရာတွေအလိုလိုထုတ်ပေးတဲ့အယောင်ဆက်တွေထက်တော့တာပါတယ်။ဆေးုပ်ကလေးကို hardware နဲ့ software တို့ပေါင်းစပ်ဖန်တီးထားတာဖြစ်ပြီး Mitsubishi လို့အစ်စ်ချက်ခုပါတဲ့လက်တံတွေတပ်ဆင်ထားပါတယ်။သူ့မှာအချက်လက်တွေအပေါ်အခြေခံပြီးတော့တွက်ချက်တဲ့ algorithm လို့ခေါ်တဲ့နည်းစနစ်ထည့်သွင်းထားတဲ့အတွက်ကော်ဖီမာသူတွေများလာရင်ဘလို့မမှန်ကန်ကန်လုပ်ရမယ်။ကော်ဖီအတွက်လိုတဲ့ပစ္စည်းတွေနည်းနေပြီလားဆိုတာကိုလည်းစစ်ဆေးနိုင်တာပါ။ကော်ဖီဆိုင်အနီးမှာတော့ဆေးုပ်ကလေးပြဿနာတည်ရင်ကူဖို့လူတစ်ယောက်ရှိနေပြီးကော်ဖီလာဝဲသူတွေနဲ့ကော်ဖီစီရီအကြောင်းစကားသမီးပြောကြပါတယ်။စင်ဒီယာကအခုလိုဆက်ပြောပါတယ
်။ We sort of really see this as a human robot collaboration.
ဂျာကိုလူသားနဲ့ဆက်ရုပ်ပူးပေါင်းဆောင်ရွက်မှုအဖြစ်ကျွန်တော်တို့မြင်ထားပါတယ်။ကော်ဖီဆိုင်တွေမှာလက်ရှိဖျော်ပေးနေကြတဲ့လူတွေရဲ့လှုပ်သားစွမ်းအားကိုဘယ်လိုအဆင့်မြင့်တင်နိုင်မလဲဆိုတာမျိုးပေါ့။နောက်ပြီးအဲ့ဒီဆေးုပ်တွေကိုလည်းသူတို့ရဲ့ပင်ကိုစိုက်ကလေးတွေထည့်ပေးထားတာပါ။
So we have a wave which is very popular. People really like to see the robot.
Okay, we go see your clear let me wean ပြတာကိုလူတွေကသိတဲ့ဘောကြားကြပါတယ်။ဆက်ရုပ်တွေလက်ပြတာကိုလူတွေကြည့်ရှင်ကြတယ်လေ။နောက်ပြီးတော့ဟောဒီမှာခင်ရရဲ့ coffee ရပါပြီဆိုတဲ့ဟန်ပန်မျိုးတောင်မှထည့်ထားပါသေးတယ်။လမ်းသွားလမ်းလာတွေကိုဆွဲဆောင်ဖို့နည်းနည်းပါးပါးကပြတာမျိုးလည်းရှိပါတယ်
။ဒီတော့ဆက်ရုပ်တွေဖြောပေးတဲ့ coffee ကိုရောလူတွေဘလို့သဘောရပါသလဲ။ coffee lover တဲ့ Cup Shuma ကတော့အခုလိုမြင်ပါတယ
်။ဒီကော်ဖီဖြော်ထားတာကတော့ကျမအတွက်အဆင်ပြေပါလေ။ကြံတဲ့အပိုင်းကိုတော့ကျမသိလည်းမသိပါဘူးရှင်
။နောက်ထပ်ဖောက်တဲ့သူဖြစ်တဲ့ Sean Bonner ကလည်းအခုလိုပြောပါရ
ယ်။ I think there's a lot of repetitive work that people would
ထပ်တလဲလဲလုပ်နေရတဲ့လူသားတွေမလုပ်ချင်တဲ့အလုပ်မျိုးတွေအများကြီးရှိပါရယ်။စိတ်ရုပ်တွေနေနေကလည်းကော်ဖီတစ်ခွက်ဖြော်ပေးနိုင်ဖို့လူတွေနဲ့အတော်များများထိတွေ့ဆက်ဆံမှုရှိဖို့လိုရတယ်
။စိတ်ရုပ်တွေနေရာယူလာတာကြောင့်လူတွေအလုပ်လက်မဲ့ဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်မျိုးတွေရှိနေချိန်မှာပဲကော်ဖီနဲ့ပတ်သက်ပြီးတော့လူတွေနဲ့ဆက်ရုပ်ပူးပေါင်းဆောင်ရွက်နိုင်တဲ့အလားအလာတွေဟော်ရီကော်ဖီဆိုင်မှာတွေ့မြင်နေရပြီဖြစ်ပါလေရှင်
။ San Francisco မြို့ကဆက်ရုပ်ကော်ဖီဆိုင်အကြောင်းကိုနန်းလောင်ပြောပြခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ့် VOA TV Season တွေကိုကြည့်ရှုအားပေးနိုင်ပါလေရှင်။ဒီကနေ့တင်းငွေညနေပိုင်းစီစဉ်နေအဆုံးသတ်ချင်မှာသတင်းချင်းချုပ်ကိုမတ်သိန်ထိုက်ကပြောပြပေးပါအောင်ရှင
်။သမုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့တာပြီးကမ္ဘာစည်းဝါးရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force One လေးပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်ဒီဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောဆိုသွားပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့်ဇန်နဝါရီဒါမှမဟုတ်ဖေဖော်ဝါရီလလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်သမ္မတထရန့်ကအာဂျင်တီးနားနိုင်ငံ G20 အစည်းအဝေးတက်ရောက်ပြီးအပြန်မှာသတင်းထောက်တွေကိုလေယာဉ်ပေါ်မှာပြောဆိုတာဖြစ်ပါတယ်တွေ့ဆုံဖို့အတွက်နေရာ၃နေရာကိုစဉ်းစားထားတဲ့အကြောင်းပြောပြီးမဲ့လဲဘယ်နေရာတွေလဲဆိုတာကိုတော့သူကထုတ်ဖော်ပြောဆိုသွားတာမရှိပါဘူးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာပြင်သစ်ဝန်ကြီးချုပ်နဲ့ပြည်ထောင်ရေးဝန်ကြီးတို့နဲ့တွေ့ဆုံပြီးအရေးပေါ်အစည်းအဝေးတစ်ရပ်ကိုဒီကနေ့ကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့အပါအဝင်နိုင်ငံတော်မှသတင်းသုံးဖက်ဇက်တိုက်ဆန္ဒပြနေကြတဲ့ကိုအင်ကြီးအဝါဝတ်ဆန္ဒပြသူတွေကိုဘလို့မျိုးအကောင်းဆုံးကင်တွယ်ဖြစ်ရှင်းမလဲဆိုတာကိုဆွေးနွေးဖို့အခုလိုအရေးပေါ်အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ပဲရစ်မြို့မှာစနေနေ့ကလုပ်တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကိုပြတင်းပေါက်တွေရိုက်ခွဲစတိုးဆန်တွေကိုလူရိုက်ခဲ့ကြသလို RT Trump အထက်မှမဟုတ်ဦးကြီးကိုလည်းဆေးတွေနဲ့မှုတ်ခဲ့ကြတာကြောင့်အဓိကရောအသွင်လိုဖြစ်လာခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်တည့်အတွင်းပါရီမြို့မှာဖြစ်တဲ့အဆိုအဆုံလူမှုမငြိမ်သက်မှုတစ်ခုလည်းဖြစ်ပါလေရှင်
။သတင်းချင်းချုပ်ကိုမှတ်တင်ရေးထိုက်ပြောပြခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရိုးကနေထုတ်လွှင့်ပေးခဲ့ရပါ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတစ်ဆင့်အောင်ပါThank you.
This program has come to you from the Voice of America, Washington.
Thank you.